ကစ္စတန်နိုင်ငံမှာစနေနေ့ကဝင်ကြီးချုပ်ဟောဝင်ကြီးချုပ်ဟောင်းအီမရာခန်းရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချိန်မှာခန်းကိုထောက်ခံသူတွေနဲ့ရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပြီးရဲတွေကမျက်ရည်ယိုပုံးတွေတုံးပြီးဖြိုခွဲခဲ့ပါတယ်။ဒါအပြင်လူပေါင်း62ဦးကိုဖမ်းဆီးခဲ့ကြောင်းပါကစ္စတန်ရဲရာရှိတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချိန်နေအိမ်မှာဝင်ကြီးချုပ်ဟောင်းခန်းရှိမနေပဲသူ့ကိုဆွဲထားတဲ့အမှုအတွက်တရားရုံးရင်ဆိုင်ဖို့မြို့တော်အစ္စလာမ်အဘတ်ကိုထွက်ခွာသွားခဲ့ပြီဖြစ်ပါတယ်ခန်းဟာဝင်ကြီးချုပ်တာဝန်ယူချိန်မှာနိုင်ငံတော်လက်ဆောင်ပစ္စည်းတွေကိုရောင်းချခဲ့ကြောင်းစွပ်စွဲခံထားရသလိုသူပိုင်ဆိုင်မှုတွေကိုဖုံးကွယ်ထားကြောင်းဆွဲချက်တင်ခံထားရတာဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့အမှုကြားနာမှုကိုတော့တရားသူကြီးကမက်ရှလာ30ရက်နေ့ကိုရွှေ့ဆိုင်းခဲ့ပါတယ်ရှင်